မြန်မာဆစ်ဆိုးရပေါ်မှာကုလသမဂ္ဂစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့ကိစ္စမှာတော့ EU ကပါဝင်ထောက်ခံလာအောင်တိုက်တွန်းပေးဖို့ဆိုပြီးတော့ပြည်ထောင်စုရကိုညီမတို့ဗမာကမ်ပိန်း UK ကတောင်းဆိုတာတွေ့ရပါတယ်။ဟိုဘယ်လိုကြောက်များပါလဲ
။အဓိကကတော့ညီမတို့ဒီ EU နိုင်ငံထဲမှာ17နိုင်ငံကထောက်ခံပြီးသွားပြီဒီဥစ္စာဖြစ်တဲ့ ਨੇ ဒီစုံစမ်းစစ်ဆေးမှုဖွဲ့တယ်ဆိုတာလုပ်တဲ့ ਨੇ ဆိုပြီးတော့ပြောပြီးသွားပြီဒါပေမဲ့တခြားနိုင်ငံတွေကထောက်ခံမှုမရှိသေးဘူးဆိုတော့ကျမတို့အမြင်နဲ့ပြောရမယ်ဆိုလို့ရှိရင်ဒီဗမာနိုင်ငံပေါ်မှာထားတဲ့ EU ရဲ့သဘောထားကြည့်ရမယ်ဆိုလို့ရှိရင်အခုအချိန်ထိနည်းနည်းဟိုပျော့သေးတယ်လို့ပြောရမယ်ရှင်တို့အနေနဲ့ဒီနိုင်ငံကြီးတွေပေါင်းထားတဲ့ EU အနေနဲ့တို့အနေနဲ့သဘောထားအဆုံးဖြတ်ချက်တွေချတစ်ခုခုချပြီးတော့ဒီဗမာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စနေရာမှာဟုတ်တယ်နှုတ်လောက်နေရတယ်အကုန်လုံးကမှားတယ်အားလုံးစုံစမ်းစစ်ဆေးမှုဆိုတာဖွဲ့တင်နေဆိုပြီးတော့တိတိကျကျပြောတင်နေဒါပေမဲ့အခုချိန်ထိမပြောသေးဘူးဆိုတော့ကျမတို့အားအကြောင်းလဲဒီနေ့ statement ထုတ်ဖြစ်တာရှင့
်ဒီညီမဆစ်ဆိုးရပေါ်ကုလသမဂ္ဂရဲ့ဒီစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းရေးမှာဒီ EU ရဲ့အခန်းကဏ္ဍကဟိုဘလောက်ထိရေးပါလို့အခုလိုတောင်းဆိုရတာပါလဲ
ဟုတ်ကဲ့ရှင့်ဒီစုံစမ်းစစ်ဆေးရေးဖွဲ့တဲ့ဟာကဒီကုလသမဂ္ဂအနေနဲ့အကယ်၍ဘန်ကီမွန်ကတူလုပ်ချင်တယ်ဆိုလို့ရှိရင်ဒီဥစ္စာဖြစ်တယ်ဒါပေမဲ့သူ့အနေနဲ့ကသူတိတိကျကျအပွင့်လင်းပြောပြီးတော့သူ့မှာလုပ်မဲ့ပုံစံမျိုးမရှိဘူးဆိုတော့ EU ကတစ်နှစ်တစ်ခါဒီ UN resolution ဆွဲတဲ့အခါကျလို့ရှိရင်သူကဒီဥစ္စာကိုသူဆွဲရတာ EU ကရေးရတာပေါ့နော်ပြီးရခါကျလို့ရှိရင်ဒီ Human Rights Council draft လုပ်တဲ့ဟာကိုလည်း EU ကပဲရေးရတာဆိုတော့ကျမတို့အခုရေးရနေစပြီးတော့လုပ်သွားရင်နောက်နှစ်မှာသူတို့ရေးရဟာအခုဆုံးဖြတ်မှာ April လစနေရနေ့ကြလို့ရှိရင်သူတို့ meeting လုပ်တဲ့ခါကျလို့ရှိရင်နောက်နှစ်မှာဘာရေးမလဲဆိုတဲ့ဟာကိုဆုံးဖြတ်မှာ ਉਹ ဆိုတော့ကျမတို့အခုတည်းကစပြီးတော့သွားတော့နောက်နှစ်သူတို့ draft ထွက်လာရင်2017မှာပြောမလား2012မှာဒီစုံစမ်းစစ်ဆေးရေးဖွဲ့တဲ့ဟာတကယ်အတိအကျဖြစ်လာအောင်ဆိုပြီးတော့ကျမတို့အဲ့ဒါအရင်ကအခုတိုးနေတာပါရှင
်ဒီ EU နိုင်ငံတွေပါဝင်လာအောင် Britain ဆိုရအနေနဲ့ကဘလောက်ထိဆက်ဆောင်နိုင်မယ်လို့ကျမတို့မျှော်လင့်ပါလဲ
ကျမတို့ဒီ EU နိုင်ငံထဲမှာကြည့်မယ်ဆိုလို့ရှိရင် Britain နိုင်ငံကဟိုအရေးပါအရာရောက်ဆုံးနိုင်ငံတစ်ခုအနေနဲ့ပါဝင်နေဆိုတော့ပြီးရခါကျတော့ကျမတို့ဒီမှာအရေးနဲ့ပတ်သက်တယ်ဆိုလို့ရှိရင်သူကအမြဲတမ်းအရှိရနေပြီးတော့ပါတယ်ဒီဆိုဒီတစ်ခေါက်လဲတခြားနိုင်ငံတွေပေါ့နော်သူတို့အတူအနေနဲ့ဖိအားပေးမယ်ဩဒါမှမဟုတ်လို့ရှိရင်ဆွဲဆောင်နိုင်မယ်ဆိုလို့ရှိရင်တခြားနိုင်ငံတွေမှာဒီစုံစမ်းစစ်ဆေးရေးဖွဲ့ဖို့ဆိုတဲ့ဟာကိုပါဝင်ပြီးတော့ဆောင်ရွက်လာအောင်ပါဝင်ပြီးတော့ထောက်ခံလာအောင်ဘရစ်တင်ကိုကျမတို့ရှေ့တန်းတင်ပြီးတော့အဲဆောင်ရွက်စေချင်နေရှင်ဘာလို့ဆိုအမြဲတမ်းသူတို့ဒီဒေါ်အောင်ဆန်းစုကြည်လို့မျှရင်းနေပဲပြောမလားဒါအခုအစိုးရပြောင်းလာတော့မှဗမာနိုင်ငံအရေးနဲ့ပတ်သက်တယ်ဆိုလို့ရှိရင်သူတို့ကအမြဲတမ်းအရေးထားပြီးလုပ်နေတာဆိုတော့ဒီတစ်ခုကိုလည်းသူတို့အနေနဲ့အရေးထားပြီးလုပ်တင်တယ်ပြီးတဲ့အခါကျသူတို့ကလည်းအရေးပါအရာရောက်တဲ့နိုင်ငံတစ်ခုအနေနဲ့ EU မှာပါတယ်ဆိုတော့ကျမတို့အဲ့ဒါကြောင့်လုပ်စီချင်တာရှင
်ဟုတ်ရင်မြန်မာစစ်ဆေးရပေါ်မှာအခုလိုစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့တို့နောက်ဒီစီးပွားရေးပိတ်ဆို့မှုတွေအတွက်ပေါ့လေဗမာကမ်ပိန်း UK ကလှုပ်ရှားမှုတွေပေါ့လေဒီလှုပ်ရှားမှုတွေကဘယ်လောက်ထိအောင်မြင်ခဲ့ပြီးတော့ဒီ EU အနေနဲ့ကပါဝင်လာနိုင်ဖို့ရောညီမတို့ဘယ်လိုများမြင်ရပါလဲ
အဲပါဝင်လာနိုင်မှုအနေထားကတော့ညီမတို့မျှော်လင့်တာကတော့အခု solution ညီမတို့ဒီဂျာမနီနဲ့အီတလီနိုင်ငံနဲ့ကြည့်မယ်ဆိုလို့ရှိရင်သူတို့ကတော့အရန်ကိုအားနည်းသေးတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သူကျမတို့ဒီစုံစမ်းစစ်ဆေးရေးဖွဲ့ဖို့ကိစ္စဆက်ပြောကြတယ်ကွာကျမတို့ဆက်လှုပ်ရှားကြတယ်ကလှုပ်လာကြတာအခုဆိုလို့ရှိရင်နိုင်ငံ12ခုကထောက်ခံလာပြီးသူတို့အနေနဲ့ဟုတ်တယ်လှုပ်တင်နေဆိုတဲ့အကြောင်းပြီးရခါကျတော့နိုင်အစိုးရတော်များများကိုကျမတို့ဆွဲဆောင်ပြီးတော့ပေါ့နော်ဒီကမ်ပိန်းလုပ်နေတဲ့ဟာကိုပါဝင်ဆောင်ရွက်ဖို့လည်းပြောခဲ့ပြီးသားပြီးဆိုတော့ကျမတို့အဲ့ဒါနဲ့ပတ်သက်ပြီးတော့အောင်မြင်တယ်လို့ပြောရမယ်ဆိုတော့ဒီ EU နိုင်ငံတွေထပ်ပြီးတော့ support လုပ်ဖို့ကတော့ကျမတို့ဒီလိုပဲဆက်သွားနေရမှာပေါ့နော်ဘာလို့လဲဆိုတော့တစ်ခါတစ်ခါကြာလို့ရှိရင်ကိုကအတန်တိတ်သွားတဲ့ခါကြာလို့ရှိရင်သူတို့ကအဆင်ပြေသွားပြီလို့ထင်တယ်ဆိုတော့ကျမတို့အနေနဲ့အတန်မတိတ်ပဲနဲ့အမြဲဒီကိစ္စကိုသူတို့အရှိမပဲဒါဖြစ်နေတော့မယ်ဒါဖြစ်နေတော့မယ်ဆိုပြီးတော့သူတို့ကအနားထဲမှာရိုက်တွင်းရမယ့်ကိစ္စမျိုးဒါဆက်လုပ်သွားမယ်ဆိုလို့ရှိရင်သူတို့ဒီနှစ်ထဲမှာပဲဒီကိစ္စနဲ့ပတ်သက်ပြီးတော့တချို့တခြားနိုင်ငံ EU တွေကပါပို့ပြီးတော့ပါဝင်လာမယ်လို့ပြောလင်းပါတယ်ရှင်